မြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲတဲ့ကိစ္စဟာအစ္စလာမစ်ကိစ္စရပ်တစ်ခုထက်ကျော်လွန်ပြီးလူသားတရက်လုံးနဲ့သက်ဆိုင်တဲ့ကိစ္စရပ်ဖြစ်တယ်လို့ဂမ်ဘီယာတရားရေးဝန်ကြီးကရိုက်တာသတင်းဌာနကိုပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုယ်တိုင်ရင်ဆိုင်ဖြည့်ရှင်းမဲ့အပေါ်မှာလဲဝမ်းမြောက်ကြောင်းဂမ်ဘီယာနိုင်ငံဘက်ကနေဦးဆောင်လျှောက်ထားမဲ့မစ္စတာတန်ဘိုဒိုးကပြောကြားလိုက်တာပါ။ဂမ်ဘီယာနိုင်ငံဘန်ဂျောမြို့တော်မှာဒီတွေ့ဆုံမေးမြန်းထားတာနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းကပြောပြမှာပါခင်ဗျာ
။ဂမ်ဘီယာတရားရေးဝန်ကြီးတန်ဘာဒူးဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကဒုက္ခသည်စခန်းတွေကို2018ခုနှစ်အစောပိုင်းကပွားရောက်ခဲ့ပူသူပါ။သူတို့တွေ့ကြုံခံစားခဲ့ရတာတွေကိုဒုက္ခသည်တွေပြောပြတာကြားခဲ့ရတဲ့မစ္စတာတန်ဘာဒူးဟာ1994ခုနှစ်ရဝန္ဒါလူမျိုးတွန်းတပ်ဖြတ်မှုဆိုင်ရာတရားစီရင်မှုမှာဆယ်စုနှစ်တခုကျော်ကြာပါဝင်ဆောင်ရွက်ခဲ့ပူသူမှုသူကြားရတာတွေကတိတ်ကိုစင်တူနေတယ်လို့ပြောပါတယ
် And as they recounted their stories of helplessness in the face of mass murder of mass killings of mass
လူများများတပ်ဖြတ်ခံရတာကိုရင်ဆိုင်ရခြင်းအကူအညီမဲ့ပုံတွေပရင်းကျင့်ခံရတာတွေနှိပ်စက်ညှဉ်းပန်းခံရတာတွေကလေးတွေကိုအရှင်လက်လက်မီးရှို့တတ်တာတွေစတဲ့အဖြစ်အပျက်တွေဟာရဝန္ဒါဆိုင်ရာနိုင်ငံတကာတရားခုံရုံးမှာရှေ့နေသူဖြစ်လုတ်ကင်ဆောင်ရွက်ခဲ့ဘူးတဲ့ကျွန်တော်အတွေ့အကြုံရဆိုရင်တိတ်ကိုတူလုံးပါတယ်အဲ့ဒီဖြစ်ပျက်အားလုံးဟာဂျီနိုဆိုက်ဖြစ်မှုမြောက်တာကိုကျွန်တော်တွေ့ရပါတယ်ဒီဖြစ်ပျက်တွေဟာအရင်ကကျွန်တော်ကြားခဲ့ရတဲ့ဖြစ်ပျက်တွေနဲ့တိတ်ကိုဆင်တူတာကြောင့်ဒါကတော့မဖြစ်သင့်တော့ဘူးဒါနဲ့ပတ်သက်ပြီးတစ်ခုခုတော့လုပ်ရမယ်ဆိုပြီးကျွန်တော်တွေးခဲ့ပါတယ
်မြန်မာစိုးရတာဝန်ရှိသူတွေကတော့လုံခြုံရေးတပ်ဖွဲ့တွေကဂျီနိုဆိုက်ဖြစ်မှုကိုကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေမဟုတ်မှန်ကြောင်းညင့်ထားပြီးလက်နက်ကင်ဆွေးရောက်ဝါဒီတွေကိုတိုက်ခိုက်နေနေတာဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်မစ္စတာတန်ဘာဒူးဟာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုစမ်းစစ်ဖို့အစ္စလာမစ်ပူးပေါင်းဆောင်ရေးအဖွဲ့ OIC မှာကော်မတီတစ်ခုဖွဲ့စည်းရေးဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုတင်သွင်းခဲ့ပါတယ်။ဒီနှစ်မှာတော့မြန်မာနိုင်ငံကိုတရားစွဲဆိုရေး OIC အဖွဲ့ဝင်58နိုင်ငံစလုံးကထောက်ခံဖို့စီယူနိုင်ခဲ့ပါတယ်။ဒီလိုလှုပ်ဆောင်တာနဲ့ပတ်သက်ပြီးမစ္စတာတန်ဘာဒူးရှင်းပြတာက
Certainly the OIC is an Islamic organization. It was established to protect and
ဒီအခြေအနေမှာအဲ့ဒါကရေးကြည့်တဲ့အချက်ချက်ပါ OIC ဟာ Islamic အဖွဲ့တစ်ဖွဲ့ဆိုတာမှန်ပါတယ်ကဘာထွန်းက Muslim တွေရဲ့အခွင့်အရေးကိုကာကွယ်ထိန်းသိမ်းဖို့ဖွဲ့စည်းထားတာပါမြန်မာနိုင်ငံဖြစ်ရမှာတော့ Islamic ကိစ္စတခုဆိုတာထက်အများကြီးကိုကြုံလုံပါတယ်ဒါကကျွန်တော်တို့လူသားမျိုးနွယ်တရက်လုံးနဲ့ဆိုင်တယ်လို့ကျွန်တော်ယူဆပါတယ
်ရှေ့သတင်းမှာကြာရင်တော့ Netherlands နိုင်ငံတဟိတ်မျိုးက ICJ မှာမစ္စတာတန်ဘာဒူးဦးဆောင်တဲ့အဖွဲ့ဟာမြန်မာနိုင်ငံအပေါ်သူတို့တရားစွဲဆိုထားတာနဲ့ပတ်သက်ပြီးရှောက်ထားကြတော့မှာပါရိုဟင်ဂျာရဲသားတွေပေါ်အင်အားသုံးပြီးနေတာတွေရပ်တန့်ဖို့မြန်မာနိုင်ငံဟာလူမျိုးတွန်းတပ်ဖြတ်မှုကိုကျူးလွန်ထားတယ်ဆိုတာအစိုးရတနေ့မှသိရှိနိုင်စေမဲ့အထောက်အထားတွေကိုထိန်းသိမ်းထားဖို့ ICJ တရားသူကြီးတွေကမြန်မာနိုင်ငံကိုချက်ချင်းအမိန့်ထုတ်ညွှန်ကြားပေးရေးမစ္စတာတန်ဘာဒူးကလျှောက်ထားမှာပါမြန်မာစစ်ဖက်ဟာလူမျိုးတွန်းတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုံ့ဆော်ခဲ့တယ်ဆိုတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေးဆချက်တွေအပေါ်အခြေခံထားတဲ့စွဲချက်တွေပေါ်ရိုဟင်ဂျာလို့သုံးတာကိုလက်မခံတဲ့မြန်မာအစိုးရကအပြင်းထန်တုံ့ပြန်ထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီး ICJ မှာရင်ဆိုင်ဖြည့်ရှင်းသွားမယ်လို့လည်းကြေညာထားပါတယ်။ရိုဟင်ဂျာအကြက်တဲကိုကင်တွယ်ဖြည့်ရှင်းရေးနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့မြန်မာအစိုးရကနှစ်ပေါင်းများစွာငင်းဆန်လာရကနေအခုလိုတုံ့ပြန်လာတဲ့ပေါ်မစ္စတာတန်ဘာဒူးကတော့ကြေညာတယ်လို့ပြောပါတယ်
။ Very senior members of the government will be at the court it shows as I said the
မြမဆိုးရဖွဲ့ရဲ့တကယ်အစ်မြင့်ပုံကိုယ်တွေတရားရုံးမှာရင်ဆိုင်ဖြည့်ရှင်းပေါ်ကျွန်တော်ဝမ်းမြောက်ပါတယ်ဒါကဒီမှုနဲ့ပတ်သက်ပြီးသူတို့တကယ်ပဲလေးနက်ထားတယ်ဆိုတာကိုပြပါတယ
်သူနိုင်ငံလူလူအတွက်တမကကိုယ်တိုင်ထုတ်ဖော်ပြောဆိုခွင့်မရသူတွေအတွက်ပါသူ့မှာတာဝန်ရှိတယ်လို့ခံယူတဲ့အတွက်အခုလိုမျိုးဂမ်ဘီယာနိုင်ငံနေနဲ့မြန်မာနိုင်ငံကိုတရားစွဲဆိုရတာဖြစ်တယ်လို့မစ္စတာတန်ဘာဒူးကပြောပါတယ်ခင်ဗျာ